ကချင်ပါတီတွေကိုမှတ်ပုံတင်ခွင့်မပြုတဲ့ကိစ္စရဲ့အဓိကအကြောင်းကတော့ကချင်ပြည်နယ်အတွင်းဖွဲ့စည်းထားတဲ့ချမ်းခိုင်ဖွံ့ဖြိုးရေးပါတီရွေးကောက်ပွဲမှာအနိုင်မရမှာကိုစိုးရိမ်လို့ဖြစ်တယ်လို့တုံ့သက်သူတွေအများကြီးရှိပါတယ်။မြကြီးနားမြို့ကချင်အတိုင်းမင်္ဂန်ကောင်စီဝင်ကချင်လူငယ်တဦးကအခုလိုပြောပါတယ်
အောင်ဆောင်သူပြောတယ်ဆိုတာသူကဒီလိုလေသူရဲ့ချင်မှာပြောရတယ် KSPP ဆိုရင်မဖိနိုင်ဘူးတဲ့အခြားပါတီတခုဖြစ်မှာဥမာဥခတိနန်တို့လိုမျိုးတွေဆိုရင်တော့နေရအတွင်းချပေးမယ်ပါပေါ့ဒီမျိုးနေခတိနန်တို့ဘာလို့ကဒီဆိုင်ရပါဒီထောင်းလိုက်စစ်ပက်လုံခြုံရေးဌာနတွေကပါတီခွင့်မှုအတင်းအတ္တမတိုက်တွန်းလာတယ
်အခုသူတို့လုပ်နေတဲ့ပုံစံကပါတီကိုနာမည်ပြောင်းခိုင်းတာလားဒါမှမဟုတ်လူပုတ်ကိုသူတို့ကဒီလူမပါဘူးဘလူပါရမယ်ဆိုတော့အဲ့ဒါမျိုးပြောနေလာတာအဲ့ဒါဘယ်လိုထင်လဲခင်ဗျာ
ဒီလိုကရှင်းနေစရာမလို့လည်းဆိုရင်ဒီသူတို့ရဲ့လူသူတို့ဒီအနိုင်ကျင့်လို့ရမဲ့လူသူတို့ပြောတာကိုခေါင်းငိမ့်မဲ့လူဒါဝယ်သူတို့ကလိုက်ခံနေတဲ့သဘောပဲလေ
ကချင်လူငယ်တူပြောပြသွားတာပါကချင်ပါတီတို့နဲ့ပတ်သက်ပြီးဥအောင်တောင်ပြောဆိုခဲ့တာလဲတချိန်မကရှိပြီလို့သိရပါတယ် RFA ကချင်ဘာသာအစီအစဉ်တာဝန်ခံကိုနော်တင်ကအခုလိုပြောပါတယ်
အောင်တောင်းပြောတာကထူးခြားချက်တော့မရှိဘူးသူကတော့မေးတမ်းတွေ့တိုင်းပဲပြောတာပါနော်အရင်ကလည်းသူကဒီချမ်းပြည်မြောက်ပိုင်းသူတည့်ရဲ့ပါတီအဲ့ဒါကိုလည်းသူကဒီအလားတူပဲပြောထားတာပါဒီ KSPP လို့ပေါ့အထုကလည်းကေရောနှစ်သက်မှုရှိတာလက်ခံတော့မှမဟုတ်ဘူးပေါ့သူကအဲ့လိုမျိုးပါဇက်နေတော့အဲ့လိုမျိုးပြောတာပေါ့
ကိုတော်ရင်ပြောပြသွားတာပါဒေါက်တာတူးကြဦးဆောင်တဲ့ KSPP ပါတီကချင်ပြည်တွေ့တဲ့ရေးပါတီကိုအခုလိုပတ်ပုံတင်ခွင့်မပြုခြင်းဟာKIO ကြောတော့နောက်ခံရှိနေတာကြောင့်ဖြစ်တယ်လို့လည်းဆိုပါတယ
်။ February 24မှာဒီ KIO ရဲ့အပိခရစေရေစစ်ချုပ်နေပြီးခန္ဓာနာပွေးတော်ကြီးမှာဒီချင်းပြည်နယ်တစ်ခုလုံးမှာရှိတဲ့လူတွေကိုဖိတ်ပြီးမှအဲ့မှာပွေးတော်ကြီးတုတ်တဲ့ချိန်မှာ KIO နေနဲ့ကလည်းအဲ့မှာအခု KIO ရဲ့ဒုဥက္ကဋ္ဌအစင့်ပြီးဒုဗုချကြီးစောဆိုင်ကနေပြီးမှသူပြောတာကသူရဲ့နေခွန်းမှာတရားဝင်ပြောဆိုလိုက်တယ်။လာတဲ့ပြစ်ကတ်တရားအလုံးကိုဒီ KSPP ကို KO နဲ့ကချင်ပြည်နယ်ရဲ့ဒုတိယသူတဲ့ကြောင့်တွဲဒီပါတီကိုထူထောင်ရတာဖြစ်တယ်အဲဒါကြောင့်ရုပ်ကပွဲရောက်လာတဲ့အချိန်မှလည်းပဲဒီပါတီကိုထောက်ခံပေးကြပါဆိုပြီးမှအဲ့လိုမျိုးတရားဝင်ပြောလိုက်တဲ့အချက်ကိုလည်းဒီနာဖအနေနဲ့တော်တော်လေးမှတ်ထားပုံရတယ်အဲ့ဒီမျိုးကိစ္စတွေကြောင့်အခုတံတားသူကြတော့ပါတီအနေနဲ့ဒီရုပ်ကပွဲကော်မရှင်ကို KO နဲ့ဆက်သွယ်မှုမရှိဘူးသူပြမှာသူတို့အနေနဲ့အဲ့လိုမျိုးမေးတာပြောအနေနဲ့အချိန်မှလည်းဒီဟာကိုသူတို့ကတော့လက်မခံတဲ့ပုံရတယ
်။စစ်အစိုးရအနေနဲ့ KSPP ပါတီကိုမှတ်ပုံတင်ခွင့်မပေးသလိုတခြားကချင်ပါတီတွေကိုလည်းမှတ်ပုံတင်ချမပေးသေးပါဘူး။ဒီကိစ္စဟာလည်းပါတီကိုဥဆောင်သူတွေနဲ့ပတ်သက်နေတယ်လို့ကချင်ဖွံ့ဖြိုးရေးကွန်ရက်ကဥက္ကဋ္ဌဦးအောင်ဝါကပြောပါတယ်
။ဒီ UTDK မှာကျတော့ဒီလေယောက်စလုံးနဲ့လောင်ဝါဆောင်ခေါင်တွေကမရှိတဲ့သူတို့ကတော့အဓိကဒီ NDAK ကနေခွဲမှအဖွဲ့အစည်းတစ်ခုဒီထောင်မြောက်အခုပါတီဖွဲ့တယ်ဒါကြောင့်မို့သူတို့အနေနဲ့ရှင်ပုံကတော့ခုံသိင်းရင်းနဲ့သူတို့ကြတော့အချင်းပြေပုံရတယ်ဒါကြောင့်မို့လဲသူတို့အချင်းပြေရဟာကိုစန့်ကျင်တဲ့အဖွဲ့အစည်းတစ်ခုကိုသူတို့အနေနဲ့ register ပေးချင်တဲ့စံတမျိုးမရှိဘူးလို့ထင်တယ်နောက်တစ်ခုကရှားပြေလို့ဒီမှာရှိတဲ့ဒီကချင်ပါချင်ပါလေအဲ့ဒီပုံစံမျိုးဖြစ်လိမ့်မယ
်စစ်အစိုးရအနေနဲ့ပေါ့လေကချင်ပါတီတွေကိုကိုလိုချင်တဲ့ပုံစံမျိုးရအောင်ဆွဲနေတယ်ကိုလိုချင်တဲ့လူတွေနဲ့ဖွဲ့စည်းခိုင်းနေတယ်ဆိုတဲ့အနေအထားမျိုးကိုဒီကချင်ပြည်နယ်ထဲမှာနေတဲ့ကချင်လူထုအနေနဲ့ရောသိသလားခင်ဗျအ
တိုင်းတာတစ်ခုတော့သိပါလေအဓိကတော့အခုနောက်ဆုံးကက်တင်နန်တို့ကိုလုတ်ပေးတဲ့ပုံစံမျိုးနဲ့ဆိုရင်အတိတာကြီးဖြစ်တယ်ဒါကြောင့်လည်းလူထုတွေကတော့အတိုင်းတာတစ်ခုတော့သိမယ်လို့ပဲကျွန်တော်ကဒီလိုပဲထင်ပါတယ်
ဒါကတော့ဥအောင်ဝါပြောပြသွားတာပါ KSPP ပါတီကဒေါက်တာတူးကြအနေနဲ့ကတော့နေပြည်တော်ကိုသွားရောက်ပြီးပါတီမှတ်ပုံတင်ခွင့်ရရှိရေးအတွက်ပြောဆိုနေပြီလို့ဒေါက်တာတူးကြနဲ့နှိဆက်သူတွေကပြောပါတယ်ဒေါက်တာတူးကြအခုလိုနေပြည်တော်ကိုသွားရောက်ပြောဆိုတာဟာအခုတစ်ချိန်ပါဆိုရင်တတိယအချိန်မြောက်ဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ